မြန်မာနိုင်ငံကို2014ခုနှစ်ကြာရင်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ပေးမယ်မပေးဘူးဆိုတာကိုမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်သိမ်းမြည်ရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးအလားအလာကိုကြည့်ပြီးမှဆုံးဖြတ်မယ်လို့အာဆီယံတွင်းရေးမှူးချုပ်ဒေါက်တာဆူရင်ဘစ်ဆူဝန်ကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာပြုလုပ်ခဲ့တဲ့ဒီမိုကရေစီနိုင်ငံရေးပြုရင်ပြောင်းလဲမှုနဲ့ကမ္ဘာလုံးဆိုင်ရာပြောင်းလဲမှုဆိုတဲ့ကောင်းစဉ်နဲ့ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းမှာဒေါက်တာဆူရင်ဘစ်ဆူဝန်ကအခုလိုပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ဒီခန်းနာကိုကိုယ်တိုင်သွားရောက်ပြီးတင်ယူခဲ့တဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကပြန်ပြောပြမှာပါရှင်
။သမရဗိုလ်ချုပ်ကြီးအောင်ဦးသိန်းစင်ဦးဆောင်တဲ့မြန်မာဆိုရက2014ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌလှုပ်ချင်တယ်လို့ပြောခဲ့ပြီးကြတဲ့ကမြန်မာနိုင်ငံဟာအာဆီယံဥက္ကဋ္ဌလှုပ်ဖို့အစဉ်သင်းဖြစ်မဖြစ်တင့်တော်မတင့်တော်ဆိုတဲ့မေးခွန်းတွေထွက်နေခဲ့တာဖြစ်တယ်လို့ကန့်ကွက်ပြောဆိုတာတွေကလည်းရှိနေတာပါ။အလှည့်ကျဥက္ကဋ္ဌဆိုတာအလိုလျောက်ဖြစ်တာမဟုတ်ပဲအာဆီယံခေါင်းဆောင်တွေကဆုံးဖြတ်မှာဖြစ်ပြီးတော့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေကဒီကိစ္စကိုတည်တည်ချာချာလေ့လာစူးစမ်းဖို့အာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတယ်လို့ဒေါက်တာဆူရင်ပစ်ဆူဝန်က VOA ကိုပြောပါတယ်
The leaders decided that they should defer the decision until more information until they can be more
2014ဆိုတဲ့ခုနှစ်နဲ့ပတ်သက်ပြီးအချက်အလက်တွေပိုတည်ရတဲ့အထိသူတို့အနေနဲ့ပိုးပြီးတော့ခိုင်ခိုင်မာမာစိတ်ချယုံကြည်ရတဲ့အထိဆုံးဖြတ်ချက်ချဖို့ကိုရှေ့ဆိုင်ထားတယ်လို့အာဆီယံခေါင်းဆောင်တွေကပြီးခဲ့တဲ့မေလ9ရက်8ရက်အစည်းအဝေးအတွင်းဆုံးဖြတ်ထားပါတယ်လို့မစ္စတာပစ်ဆူဝန်ကပြောပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံအဖွဲ့ဟာကိစ္စရပ်အများပြားမှာနိုင်ငံတကာအတိုက်အဝန်းနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လုပ်ကံရမှာကြောင့်ဖြစ်တယ်လို့သူကဆိုပါတယ်။ထင်မြင်ချက်မျိုးမျိုးစိတ်ကူးအတွေးမျိုးမျိုးကိုနားထောင်တာဟာနိုင်တိုင်းချင်းချင်းလှုပ်ဆောင်ရာကြပါတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံအနေနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌလုပ်ဖို့အချိန်မကျသေးဘူးလို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောထားတယ်လို့အာဆီယံအနေနဲ့မြန်မာကိုဥက္ကဋ္ဌလုပ်ခွင့်မပေးသင့်ဘူးလို့ပြည်ထောင်နိုင်ငံကလည်းပြောထားတာပါ။လက်ရှိအာဆီယံလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးမာတီနတ်တလီဂါဝါဦးဆောင်တဲ့အဖွဲ့အဖွဲ့ဟာမြန်မာနိုင်ငံကဖြစ်ပေါ်တိုးတက်မှုတွေကိုကိုယ်တိုင်လေ့လာကြည့်ရှုပြီးသက်ဆိုင်သူတွေနဲ့တွေ့ဆုံဆွေးနွေးဖို့မြန်မာနိုင်ငံစီလာဖို့ရှိပါတယ်။ဘယ်တော့ဆိုတာကိုတော့အတိအကျမသိရသေးပါဘူး။လာမယ့်နိုဝင်ဘာလကျရင်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးရှိပြီးအဲ့ဒီမှာဒီကိစ္စကိုဆုံးဖြတ်ချက်ချမယ်မချဘူးဆိုတာမသေးကြသေးပါဘူး။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်ကနေဘယ်လိုအချက်လက်တွေသိရမလဲဆိုတာရဲ့ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့အခိုင်အမာစိတ်ချယုံကြည်မှုရှိတယ်မရှိဘူးဆိုတာတွေကိုခေါင်းဆောင်တွေစောင့်ကြည့်ရမှာဖြစ်တယ်လို့လည်းအာဆီယံတွင်းမှုချုပ်ကပြောပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့ကတော့မြန်မာနိုင်ငံသူနိုင်ငံသားတွေဖြစ်ချင်မြင်ချင်တယ်လို့ပဲမြန်မာနိုင်ငံကိုဖြစ်စေချင်ပါတယ်လို့လည်းသူကဆိုပါတယ်
။ Just like any other people of Myanmar they want stability would like to see genuine reconciliation.And
မြန်မာလူထုတွေဖြစ်ကျင်တယ်လို့ပါပဲအာဆီယံခေါင်းဆောင်တွေအနေနဲ့လည်းမြန်မာနိုင်ငံမှာတည်ငြိမ်မှုရှိစေချင်ပါတယ်စစ်မှန်တဲ့ရင်ကြားစီရေဖြစ်တာကိုမြင်ကျင်ပါတယ်မြန်မာလူထုအတွက်ပိုပြီးတည်ငြိမ်မှုရှိတဲ့ပိုပြီးတော့ပွင့်လင်းတဲ့အခြေအနေစီဥတီတဲ့လမ်းကြောင်းကိုရှောက်လန်းကျင်ပါတယ်လို့မြန်မာနိုင်ငံကကြေညာထားခဲ့မှုတဲ့အတိုင်းရှောက်လန်းတာကိုမြင်ကျင်ကြပါတယ်လို့မစ္စတာပစ်ဆူဝန်ကပြောပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတိုင်းလှုပ်ဆောင်သွားမယ်ဆိုတာကိုမြန်မာနိုင်ငံကကတိပေးထားပြီးအဲ့ဒါကိုကပဲအာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေအကြားနိုင်ငံတကာအတိုက်အဝန်းတွေအကြားမှာအခြေတင်ပြောစရာကိစ္စဖြစ်နေရတာပါလို့မစ္စတာပစ်ဆူဝန်ကပြောပါတယ်။အဲ့ဒီလုပ်ငန်းစဉ်ကိုအားကောင်းအောင်လုပ်ဆောင်တဲ့နီလာမှန်သမျှဟာအာဆီယံအဖွဲ့အတွက်ဆွေးနွေးပွဲနိုင်ငံတွေနဲ့ဆက်ဆံတဲ့နေရာမှာပြဿနာရရကိုဖြေရှင်းတဲ့နေရာမှာထိရောက်ပါလိမ့်မယ်လို့လည်းဆိုပါတယ်
။ We are facing together in the region whether in the area of pandemic disastersEconomic recovery, job, migrant workers.
ကျွန်တော်တို့ကဒေသတွင်းမှာကာယောဂါဘေးအန္တရာယ်တွေ၊သဘာဝဘေးအန္တရာယ်တွေ၊စီးပွားရေးနလန်ထူရေးကိစ္စတွေ၊အလုပ်အကိုင်း၊ရွှေ့ပြောင်းလူသမားကိစ္စ၊ကျန်းမာရေးကိစ္စစတာတွေကိုအတူတကွရင်ဆိုင်နေကြရတာပါ။ဒီကိစ္စတွေအားလုံးမှာဖွဲ့ဝင်အားလုံးရဲ့အပြည့်အဝပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။မြန်မာနိုင်ငံအနေနဲ့အာဆီယံလုပ်ငန်းစဉ်အတိုင်းထိထိရောက်ရောက်လှုပ်ဆောင်သွားဖို့အစဉ်အသင်းဖြစ်ပြီးဆိုတာနဲ့ပြင်ဆင်ထားပြီးပြီဆိုတာနဲ့ကျွန်တော်တို့ဟာဆွေးနွေးပွဲနိုင်ငံတွေစီကနေအပြည့်အဝထောက်ခံမှုပူးပေါင်းဆောင်ရွက်မှုရမှာဖြစ်ပြီးတော့အဲ့ဒါဟာအာဆီယံအတွက်ပိုကောင်းပါလိမ့်မယ်လို့မစ္စတာပစ်ဆူဝန်ကပြောပါတယ်မြန်မာဆွေရကလူချင်းချက်နာခွင့်ပေးတယ်ဆိုပြီးတည်တံ့ကြနေသူတွေတသက်တကျွန်းပြောင်းကျန်သူတွေထောင်နဲ့တစ်နှစ်ရောဆိုတဲ့အမိန့်ကြောင့်အကျဉ်းသားပေါင်း14,000ကျော်လွတ်လာတဲ့အထက်မှာနိုင်ငံရေးအကျဉ်းသားက40ပတ်ဝန်းကျင်မှာပါပါတယ်ဒါပေမဲ့လည်းအာဆီယံအတွင်းမှူးချုပ်ဒေါက်တာဆူရင်ပစ်ဆူဝန်ကတော့ဒါကိုအပြုသဘောဆောင်တဲ့တုံ့ပြန်မှုလို့မြင်ပြီးဆက်ပြီးလှုပ်သွားဖို့အားပေးရမယ်လို့ပြောခဲ့ပါတယ်ခင်ဗျာ